မြန်မာနိုင်ငံနယ်စပ်ကအွန်လိုင်းရာဇဝတ်ခန်းနေမှာပိတ်မိနေခဲ့ကြတဲ့တရုတ်နိုင်ငံသားတွေက900လောက်ကိုပြီးခဲ့တဲ့သတင်းပတ်ထဲတရုတ်နိုင်ငံကိုလွှဲပြောင်းရမှာကူညီပေးတဲ့အကြောင်းထိုင်းဝန်ကြီးချုပ်ကဒီနေ့ပဲပြောလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကြာစာပရင်းနေ့ကနေစနေ့ထိမြန်မာနိုင်ငံနယ်စပ်မြို့မြောက်ရီကနေထိုင်းနိုင်ငံမဲဆောက်မြို့လေယာဉ်ဝင်းကိုတရုတ်နိုင်ငံသားတွေကိုပို့ဆောင်ပေးခဲ့ပြီးမဲဆောက်လေယာဉ်ဝင်းကတစ်ဆင့်တရုတ်နိုင်ငံကိုလေယာဉ်အနေနဲ့ပြန်ခေါ်သွားခဲ့ကြတာပါမြန်မာထိုင်းနဲ့တရုတ်သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်ခဲ့တဲ့အစီအစဉ်ဖြစ်ပြီးအတင်းအကျပ်ဆောင်ရွက်တာမျိုးမဟုတ်ပဲစာနာမှုနဲ့လုပ်ခဲ့တာလို့လည်းထိုင်းဝန်ကြီးချုပ်ဆွေသာဖာဝီစင်ကပြောဆိုထားပါတယ်။သုံးရက်ကြာအစီအစဉ်မှာလေယာဉ်နဲ့15ခေါက်ပူးဆောင်ခဲ့တယ်လို့လည်းထိုင်းရဲ့တပ်ဖွဲ့ဒူရဲချုပ်ကပြောဆိုထားပါတယ်ခင်ဗျာ။